င်္ဂလာပါခုတလောမြန်မာစကားမြန်မာစာပေတိုးတက်မြန်မာရေးအတွေ့စ조사ဆောင်ရွက်နေကြတာတွေတွေ့ရလို့ဝမ်းသာကြိုဆိုမိပါတယ်အစစ်မြင့်ပညာကဏ္ဍမြန်မာစကားစွမ်းရည်ပြိုင်ပွဲဗဟုအဆင့်လဲနေပြည်တော်မှာပြီးခဲ့တဲ့လကအောင်အောင်မြင်းမြင်းကျင်းပပြည်စည်းခဲ့ပါပြီစွမ်းရည်၃ရက်ပြိုင်ကြရမှာအပြောစွမ်းရည်ကဏ္ဍကဂျာပန်စကားပြောပြိုင်ခြင်းနဲ့စကားရေးလူပွဲကိုအထူးစိတ်ဝင်စားမိပါတယ်စကားရေးလူပွဲဆိုတာကအများသိတဲ့အတိုင်းအဖွဲနှစ်ဖွဲစကားအခြေတင်ပြောကြစကားစစ်ထိုးကြတာပါတက္ကသိုလ်တွေမှာနှုတ်မှုပညာတိုးတက်ဖို့ခုလိုလုပ်နေတာအင်မတန်ကောင်းပါတယ်ဒါဟာတက္ကသိုလ်နဲ့တူလာဖို့အကြောင်းပါပဲခုလိုပြောရတာအကြောင်းမဲ့မဟုတ်ပါဘူးရှေ့ရှေ့ကမြန်မာနိုင်ငံတက္ကသိုလ်တွေမှာကျောင်းသားနဲ့နှုတ်မှုပညာနီးစပ်အောင်လှုပ်ဆောင်တဲ့အခင်းအကျင်းတွေရှိခဲ့လို့ပါဒီသဘောကိုတက္ကသိုလ်နောက်ခံဝိထုတွေမှာတွေ့နိုင်ပါတယ်။ဆရာမန်းတင်ရဲ့ပထမအရွယ်စာအုပ်မှာ1939ခုတဝိုက်ကတက္ကသိုလ်စကားရေးလူပွဲတွေအကြောင်းအမှတ်တရရေးထားတာကိုတာရကအဖြစ်ကြည့်နိုင်ပါတယ်။ဆရာမန်းတင်အကြောင်းဒီစာဝိုင်းပေဝိုင်းမှာဆွေးနွေးပူပါတယ်။နိုင်ငံဝန်ထမ်းဘဝနဲ့ရဲတကားရောတကားပေါ်လာအမှုထမ်းရင်လူအဖွဲ့အစည်းအလွှာအဆင့်ဆင့်နဲ့တွေ့ရအဲ့ဒီထဲကလယ်သမားတွေရဲ့ဘဝကိုမှတ်တမ်းတင်တဲ့ကိုဖိုးလုံးဝိထုတွေအကြောင်းမျိုးပိုင်မောင်ပြုံးချိုရဲ့ရေဘေးမှတ်တမ်းတွေအကြောင်းပေါ့အခုပထမအရွယ်ကတော့ဆရာမန်းတင်ခလေးဘဝဘုံကြီးចောင်းသားကနေတက္ကသိုလ်ចောင်းသားဖြစ်လာတဲ့အထိဘဝဖြတ်သန်းမှုအတွေ့အကြုံတွေပါဆရာမန်းတင်ဟာ1939ခုမှာတက္ကသိုလ်မြန်မာအသင်းကြီးရဲ့အတွင်းရေးမှုဖြစ်လာပါတယ်သူ့လက်ထက်မှာမြန်မာအသင်းရဲ့ပထမဆုံးခြေလှမ်းအဖြစ်စကရေလူပွဲကျင်းပတဲ့အခါသူ့မူလစိတ်ကူးကတက္ကသိုလ်ကစာရေးဆရာတွေကတစ်ဖက်ပြင်ပကစာရေးဆရာတွေကတစ်ဖက်ထားပြီးစကရေလူကြဖို့ပါဒါပေမဲ့တက္ကသိုလ်နဲ့ပြင်ပစာရေးဆရာအချို့တဦးနဲ့တဦးအမြင်မတူကြပါဘူးသူ့စကားအတိုင်းပြောရရင်တက္ကသိုလ်ကခြားတိတ်တွေကအလကားပါစိတ်ကူးဉဏ်သိမ့်မရှိပါဘူးသူတို့ရေးတဲ့စာရေးဟာအင်္ဂလိပ်စာအုပ်တွေကကြီးခိုးချနေတာပါလို့ပြင်ပစာရေးဆရာတွေကသဘောထားပါတည်းတခါအပြင်ကကျေးစားစာရေးဆရာတွေဟာခေတ်ပညာကိုမှဟုတ်တိပတ္တိမတတ်ပဲတမူဒံဝိထုကလွဲပြီးဗာရေးတတ်မှလေအစင်တန်းမီတဲ့စာမျိုးမရေးနိုင်ပါဘူးလို့တက္ကသိုလ်အတိုင်းဝိုင်းကမြင်ကြပါတည်းအဲ့ဒါကြောင့်ပฏิပခါကိုရှောင်တဲ့အနေနဲ့အပြင်ကစာရေးဆရာတွေကြီးစကားရေးလူပဲကျင်းပဖြစ်တာပါပြင်ပစာရေးဆရာတွေနဲ့တက္ကသိုလ်လောကချိတ်ဆက်ပြီးတာဟာအင်မတန်စီလျော်ကောင်းမြတ်တဲ့အစီအစဉ်တစ်ခုပါအဲ့ဒီစကားရေးလူပဲကမမရရဖြစ်စရာတွေအများသာပါစကားရေးလူပဲအစိုးကအရန်ဝိထုရေးခြင်းသည်ဟာတဝိထုရေးခြင်းထက်ပုံမို့၍အကျိုးရှိသည်တဲ့အစိုးဘက်ကသင်္ခါခင်မျိုးချစ်ညာနာအခြေဘက်ကတကုံနဲ့ရှင်ရွှေဆက်ကြတက်ဖုံးကြီးသိမ့်ဖီတို့ပါသူတို့ခေတ်ကတက္ကသိုလ်နယ်မြေမှာစကားရေးလူပွဲတွေချိတ်ချိတ်သေးသေးကျင်းပခဲ့မှာကိုမင်းရောင်ကြားရောက်မိပါတယ်လွတ်လပ်ရေးရပြီးနောက်တက္ကသိုလ်တွေမှာလည်းစကားရေးလူပွဲတွေခေတ်စားနေတာပါပဲရန်ကုန်တက္ကသိုလ်မှာဆိုရန်အောင်စိန်လွင်လေးသိမ့်ပေမြင့်တို့ရဲ့စကားရေးလူပွဲတွေတက်ကြီးစကားတိုက်ငယ်ကြပြောရရင်မန္တလေးတက္ကသိုလ်မှာတော့လူသူဦးလှတက္ကသိုလ်ဖုံနှိုင်းဦးစန်းထွန်းတို့ကစကားရေးလူပွဲတွေမှာထင်ရှားတဲ့သူတွေဒါပေမဲ့နောက်ပိုင်းမှာစကားရေးလူပွဲတွေတစတစမှင်းမိန်သွားခဲ့ပါတယ်ဒီလောက်အစဉ်လာကြီးခဲ့တဲ့စကားရေးလူပွဲတွေကဘာကြောင့်မှင်းမိန်သွားပါသလဲအုပ်ချုပ်သူမင်းအစိုးရနဲ့ရောနိုင်ငံရေးရာသီဥရုနဲ့ရောဓာတ်ရိုက်ဆက်ဆက်နေပါလိမ့်မယ်1962မတိုင်ခင်ကတော့ဒီမိုကရေစီအစိုးရလွတ်လပ်စွာပြောဆို권ရှိခဲ့တာပေါ့1962နောက်ပိုင်းမှာတော့နိုင်ငံရေးရာသီဥတုကမตายရတော့ပါဘူးအုပ်ချုပ်သူအစိုးရကလွတ်လပ်စွာပြောဆိုရေးသား권ကိုဟန်တားပိတ်ပင်လိုက်ပါပြီလွတ်လပ်စွာပြောရဆိုရတဲ့ကြပန်းစကားပြောပွဲတို့စကားရေးလူပွဲတို့ဘယ်မှာထွန်းကားနိုင်ပါမလဲကြပန်းစကားပြောပွဲတို့စကားရေးလူပွဲတို့လိုနှုတ်မှုပညာစွမ်းရည်ပြိုင်ပွဲတွေတိမ်ငေါသွားတာဟာနိုင်ငံအတွက်အလွန်နစ်နာပါတယ်နှုတ်မှုပညာဟာအပြောအဆိုအတတ်ပညာတသက်မဟုတ်ပါဘူးအတွေးခေါ်ပညာနဲ့ဆက်ဆက်နေပါတယ်ရှင်းနောက်ဝေဖန်ချင်းချင်းတက်မှအပြောကောင်းအဆိုကောင်းဖြစ်နိုင်ပါတယ်နှုတ်မှုပညာစွမ်းရည်ပြိုင်ပွဲတွေတိမ်ငေါတာနဲ့အမျှအတွေးခေါ်ပိုင်းမှာလည်းချွတ်ချုံကြကုန်တော့တာပါပဲအတွေးခေါ်ချွတ်ချုံကြတာနဲ့အမျှနိုင်ငံမှာလည်းမလိုလားအပ်တဲ့ပြဿနာတွေရှုပ်ထွေးကုန်တာအများကြကြတိကြတဲ့အတိုင်းပါပဲနှုတ်မှုပညာပြိုင်ပွဲတွေထွန်းကားတာဟာအတွေးခေါ်အစဉ်ချင်းဉဏ်ကြီးမားလာဖို့အကြောင်းတစ်ကြောင်းဆိုရင်မှားမိမထင်ပါဘူးခုတော့ပြောင်းလဲစပြုပြီလို့ဆိုရမှာပါနိုင်ငံရေးခြေကင်းလက်ကင်းတာလာပြီဆိုတော့တက္ကသိုလ်မြန်မာစာဌာနတွေကနှုတ်မှုပညာပြိုင်ပွဲတွေကိုစနစ်တကျအစဉ်အဆက်ကျင်းပလာကြပြီမဟုတ်လား နိုင်ငံတကာတက္ကသိုလ်အများမှာတော့နှုတ်မှုပညာအတက်ကိုဦးစားပေးကြပါတယ်။အမေရိကန်တက္ကသိုလ်အင်္ဂလိပ်ဘာသာဌာနတွေမှာ rhetoric ဆိုတာပထမသင်ယူတစ်ခုပါ။အဲ့ဒီအတန်းတွေမှာထိထိရောက်ရောက်ဆွဲဆွဲဆောင်းဆောင်းရေးတက်ပြောတက်လာအောင်ပို့ချပေးပါတယ်။မြန်မာအလင်္ကာကျမ်းတွေမှာစာရေးနည်းအတက်စကားပြောနည်းအတက်တွေသင်ပေးသလိုပါပဲ။ဒါပေမဲ့သူတို့သင်တန်းတွေမှာတော့ရေးမှုပြောမှုကြွန်ကြွန်ချင်းချင်းဖြစ်လာအောင်စူးစိတ်ပို့ချတာတတိထားမိပါတယ်။ကိုစီမာရောနှုတ်မှုပညာထွန်းကားအောင်ဘာတွေလုပ်ကြမလဲ။ဂျာပန်စကားပြောပွဲတွေ၊စကားလူပွဲတွေနဲ့နှုတ်မှုပညာမြင့်တင်သလိုဌာနဆိုင်ရာသင်တန်းတွေမှာလည်းမြင့်တင်ပေးနိုင်ပါတယ်။စာသင်ခန်းတွေမှာရှေးရိုးအတိုင်းမဟုတ်ဘဲကျောင်းသူကျောင်းသားပြောဆိုဆွေးနွေးတဲ့အလေ့အကျင့်ပွားများအောင်ဥဆောင်ရှေ့ရွေလုပ်ပေးတာမျိုးကိုဆုလိုပါတယ်။စာပေမြင့်ပြီးလူမျိုးတင်ပါစေ။